အိန္ဒိယနဲ့တရုတ်ပြည်ကြားမှာကွန်ကရစ်လုပ်ငန်းတွေတိုးမြင့်ရေးကျိုးပန်းတဲ့အနေနဲ့အိန္ဒိယနိုင်ငံအာတန်ပြည်နယ်ကနေတရုတ်ပြည်ယူနန်ပြည်နယ်မြို့တော်ကူမင်းမြို့အထိအရင်ကရှိခဲ့ဘူးတဲ့တမိုင်းဝင်စတီဝါလမ်းမကြီးကိုအိန္ဒိယဘက်ကနေပြီးတော့ပြန်စတင်ပြီးဖောက်လုပ်နေပါပြီ။ကီလိုမီတာ1980စတီဝါဝေးပြလမ်းမကြီးဟာမြန်မာပြည်ထက်ပိုင်းကိုလည်းဖြတ်သွားမှာပါ။ မြန်မာပြည်ထဲမှာကီလိုမီတာ1842ကအူဆောင်ပြီးဖောက်လုပ်ခဲ့တာကြောင့်အဲ့ဒီလမ်းမကြီးကိုထောင်960ကီလိုမီတာရှိပါတယ်။အဲ့ဒီလမ်းမကြီးကိုထောင်960ကအူဆောင်ပြီးဖောက်လုပ်ခဲ့တာကြောင့်အဲ့ဒီလမ်းကိုစတီဝါလမ်းမကြီးလို့ခေါ်ခဲ့တာပါ။ဒုတိယကမ္ဘာစစ်အတွင်းအရှေ့တောင်အာရှကိုကျူးကျော်လာတဲ့ဖက်စစ်ဂျပန်တွေကိုတိုက်ခတ်ရေးအတွက်မဟာမိတ်တပ်တွေအသုံးပြုခဲ့တဲ့လမ်းမကြီးလည်းဖြစ